နိုင်ငံတော်သမ္မတဦးဝင်းမြင့်ကနှစ်သက်ကူမေကွန်းဖြစ်မြန်မာပြည်သူတွေကိုဒီဇင်ဘာ31ရက်နေ့ကမေကွန်းပြောရမှာပြည်တော်စုကြီးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးရေးစတဲ့လုပ်ငန်းတွေမှာပြည်သူလူထုကပူးပေါင်းပါဝင်ကြဖို့တိုက်တွန်းထားပါတယ်။နိုင်ငံတော်အနေနဲ့အခက်အခဲအကျက်တဲ့အမျိုးမျိုးဖြင့်စိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပေမဲ့အမှန်တရားမျှတမှုနဲ့ရိုးသားပွင့်လင်းမှုတို့ကိုလက်ခံထားပြီးအောင်မြင်စွာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းအစိုးရအနေနဲ့လည်းတိုင်းရင်းသားပြည်သူအားလုံးကာလရေရှည်မျှော်လင့်တောင်းတခဲ့ရတဲ့တန်းတူအခွင့်အရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအာမခံပေးနိုင်မယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးအတွက်ကြိုးစားလှုပ်ဆောင်နေကြောင်းသမ္မတဦးဝင်းမြင့်ရဲ့မေးခွန်းထဲမှာဖော်ပြခဲ့ပါတယ်။အလားတူပဲဒုသမ္မတနှုတ်ကလည်းမြန်မာပြည်သူတွေအတွက်နှစ်သက်ကူတုံ့လွှာတွေပေးပို့ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲနှစ်သက်ကူကြိုးစားပွဲအခမ်းအနားကြီးတွေကိုမြန်မာနိုင်ငံအနှံ့မြို့ကြီးတွေမှာမင်းညာသကောင်ရန်ကြောချင်းထိပျော်ရွှင်စီကားတိုက်မြိုက်စွာကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့တူနာဘုံမီ Event Park မှာနာမည်ကြီး DJ တေးဂီတာနဲ့အတူ New Year Countdown လုပ်ကြရမှာတက်ရောက်လာတဲ့ပရိသတ်ကစက္ကန့်တွေကိုအော်ဟစ်ရေတွက်ပြီးပျော်ရွှင်စွာကခုံကမီရှူးမီးပန်းတွေဖောက်ခဲ့ကြပါတယ်။ဒါအပြင်ရန်ကုန်မြို့က MCC မြန်မာ Convention Center နဲ့နာမည်ကြီး Hotel တွေဖြစ်တဲ့ Lotte, Chatrium, Novotel, Inalay စတာတို့မှာလည်းတေးဂီတာအနုပညာပွဲတွေစီကားစွာကျင်းပပြီးနှစ်သစ်ကိုအော်ဟစ်ကြိုဆိုခဲ့ကြပါတယ်။မန္တလေးမြို့မှာလည်းကျုံပေးတစ်ချောင်းနဲ့စီပင်စာရေးရုံးရှိတို့မှာနှစ်သစ်ကိုဂီတာအစီအစဉ်နဲ့မီရှူးမီးပန်းတွေဖောက်ကနှစ်သက်ကိုတခဲနဲ့ဝိုင်းဝန်းအော်ဟစ်ကြိုဆိုခဲ့ကြပါတယ်ခင်ဗျာ